ကယောဂါနဲ့လုံခြုံမှုမရှိတော့တဲ့အခြေအနေတွေကြောင့်မြန်မာနိုင်ငံမှာကြောင်းမတက်နိုင်တဲ့ကလေးအရေအတွက်ကနှစ်နှစ်အတွင်းမှာ20ကျော်လောက်တိုးလာတယ်လို့ Save the Children ကထုတ်ပြန်ပါတယ်။စစ်ကောင်စီကကလေးတွေကိုကြောင်းပို့ဖို့တိုက်တွန်းနှိုးဆော်နေပေမဲ့စီးပွားရေးနဲ့မတည်ငြိမ်မှုတွေကြောင့်မိဘတွေဘက်ကပညာရေးကိုဦးစားမပေးနိုင်ကြောင်းကလေးတွေအခွင့်အရေးလှုံ့ဆော်နေသူတွေနဲ့မိဘတွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုသားညိုပြောပြပေးပါမယ်ရှင်။
Save the Children ဖွဲ့ရဲ့ဂျွန်လာတရက်နေ့ထုတ်ပြန်ချက်ထဲမှာမြန်မာနိုင်ငံရဲ့တချို့ဒေသတွေမှာကြောင်းအနှံနဲ့ကလေးအရေးတွေကနှစ်နှစ်အတွင်း80ရာခိုင်နှုန်းလောက်ကျသွားတယ်လို့ဖော်ပြပါရယ်။ဒါကြောင့်မလို့ကြောင်းပတ်တဲ့ကလေးအရေးတွေကအနည်းဆုံး 9.8 တန်းလောက်ရှိမယ်လို့ဆိုပါရယ်။ကမ္ဘာကာယောဂါစခဲ့တဲ့2020ခုနှစ်အစောပိုင်းကတည်းကတကွာလုံးကကြောင်းတွေပိတ်ခဲ့ရပြီးတော့မြန်မာနိုင်ငံမှာဆိုရင်လည်း15လလောက်ကြောင်းတွေပိတ်ထားရပါရယ်။ဆရာနာသိမ်းပြီးတဲ့နောက်မှာလည်းစာသင်ကျောင်းအများအပြားကိုဆက်ပြီးတော့ပိတ်ထားရပါရယ်။ဘလူးနီးနဲ့ဖြစ်စီစာသင်ကျားတဲ့အရွယ်တွေကိုကြောင်းပို့ရမှာဖြစ်ပြီးမဲ့မတည်ငြိမ်တဲ့ဒေသတွေမှာတော့ကလေးတွေရဲ့အသက်အန္တရာယ်နဲ့ပညာရေးဒီနှစ်ခုကိုရွေးချယ်ရခက်ခဲတဲ့အကြောင်းတိုင်းဟာဒီတိုင်းကမိဘတူကဗီဒီယိုကိုပြောပါတယ
်။အသက်တော့အပင်ခံနေပြီ။ဆာမတတ်တာပဲခံတော့မယ်ဆိုတဲ့ပုံစံမျိုးဘယ်လိုလဲပြောပြောကြောက်ဖို့ခုကြတော့ခက်သွားပြန်တယ်။အဲ့ဆိုဘဝမှာဖြစ်နေတာကဒီခုနယ်တော့330ရှိတဲ့ခါမှာတိုင်းရဲ့ပြည်နယ်အလိုက်ကျိုးကျိုးဆိုတော့ကြောက်တဲ့လို့ရမယ်တဲ့နေရာတွေရှိတယ်လို့ကြောက်တဲ့လို့ဆိုပြီးတဲ့နေရာတွေလည်းရှိတယ်
ဒီစင်ကစားနဲ့ပတ်သက်လို့ပြည်တွင်း Save the Children ရုံးဘက်ကို view ကဆက်သွယ်ခဲ့ပြီးမြန်မာနိုင်ငံရဲ့လက်တလောအခြေအနေတွေကြောင့်မဖြေချားနိုင်ဘူးလို့တုံ့ပြန်ခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုဖြစ်ပြီးတဲ့နောက်စစ်နာပြမှုတွေနဲ့ CDF အာဏာပိဆိုင်ရေးလှုပ်ရှားမှုတွေဘက်မှပညာရေးဝန်ထမ်းတွေဆရာဆရာမတွေကျောင်းသူကျောင်းသားတွေအတော်လေးကိုပါဝင်ခဲ့တာပါ။အခုထိလည်းဒီစစ်ကောင်စီကဖွင့်တဲ့ကျောင်းတွေမှာမလုကြဘူး၊ကျောင်းတွေကိုမတက်ကြဘူးလှုပ်ဆောင်မှုတွေကရှိနေပါတယ်။ ERI တိုင်းမှာတော့ဒီအပိုင်းအတွင်းကောက်ယူထားတဲ့စီးရင်ရဆိုရင်တော့မနစ်ဒုံကတဲ့အခု2022ခုနှစ်မှာကြောက်ရွံ့နှုံပိုများလာတယ်လို့ ERI တိုင်းကလေးတင်ငယ်ခွင့်ရများဆိုင်ရာကော်မတီကဥအောင်စောဦးက view ကိုပြောပါတယ
်အဲနောက်ဆက်တွဲဂျာနီယာကလေးတွေနဲ့နာယုံမျိုးဘူးဒီကလေးတွေကတစ်ချိန်တန်ကြောက်လို့ရှိရင်လုပ်ငန်းခွင့်ကိုဝင်ရတဲ့အခါကြောက်လို့ရှိရင်သူတို့ရဲ့ stage တွေက over ဒီလဲဖြစ်နိုင်ပြီးရှိသွားတာပေါ့နော်ဟိုမြင့်တန်ချက်တွေရှိတာပေါ့
စစ်ကောင်စီကတော့2022 2023ပညာသင်နှစ်မှာကျောင်းအနှံသူဥယျာဉ်52သိန်းကျော်ရှိပြီလို့အခြေခံပညာဦးစီးဌာနကလာတဲ့စီးရင်ကိုကူကားပြီးတော့မီလာ31ရက်နေ့ကထုတ်ပြန်ပါတယ်။ကျောင်းလာတဲ့ကျောင်းသားနဲ့မိဘတွေအတွက်လုံခြုံရေးကိုလည်းဆောင်ရွက်ပေးထားတယ်လို့ပြောပါတယ်။မြန်မာလူဥယျာဉ် 53.89 တန်းရဲ့25ရာခိုင်နှုန်းကအသက်16နှစ်အောက်ကလေးတွေဖြစ်လို့သူတို့ကတနင်္ဂနွေလူဥယျာဉ်ရဲ့ 73.5 တန်းမှရှိနေပါတယ်။ကလေးတစ်ဝက်လောက်ကကျောင်းမတက်နိုင်ဘူးဆိုရင်တော့ဒါဟာကလေး 9.8 တန်းလောက်ရှိမယ်လို့ Save the Children ကပြောပါတယ်။စလီနီအထက်တွေလဲကျောင်းတွေမှာရှိကြမှာရှိနိုင်လိမ့်မယ်လို့ Save the Children ကခံမှန်းထားတာပါ2021ခုနှစ်ကနေအခုနှစ်ဧပြီလအထိကျောင်းပေါင်းအနည်းဆုံး260လောက်တက်ခတ်ခံခဲ့ရပြီးတော့တကယ့်အရေးအတွက်ကတိထက်ကိုပိုများနိုင်တယ်လို့ Save the Children ကပြောပါတယ်စစ်ကောင်စီကိုဆန့်ကျင်တဲ့ PDF အဖွဲ့တွေကစာသင်ကျောင်းတွေကိုတက်ခတ်နေတာလို့စစ်ကောင်စီဘက်ကဆွဆွဲပြောဆိုထားပါတယ်မြန်မာနိုင်ငံကကလေးတွေရဲ့အနာဂတ်အတွက်အရေးတကြီးကိုလှုံ့ဆော်ပေးဖို့လိုအပ်နေပြီလို့ Save the Children ကကုလသမဂ္ဂလူမျိုးရေးကောင်စီနဲ့အာဆီယံအဖွဲ့ကိုလည်းမြစ်တာရေးခံထားပါတယ်ခင်ဗျာ